တကြံအကျိုးနဲ့ဖြစ်တဲ့ဒီကနေ့မှာတော့ပုံမှန်အချိန်မှာတကြံစီကားလေးရှိတဲ့ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာရေကစားသူကမရှိသလောက်ခြောက်ကန့်နေပါတယ်လို့ဒေသခံတွေကပြောပါတယ်။တကြံကာလဇရုဒီတာကျွေးတာမျိုးတွေရှိပေမဲ့လူများစုကတော့အိမ်တွေထဲမှာပဲနေနေကြတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတော့ဌာနဆိုင်ရာတကြံမန်းတပ်တွေကိုဖွင့်လှစ်ကျင်းပပေးခဲ့ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင
်ရန်ကုန်မြို့စုလေမှာရှိတဲ့မြို့နယ်ခမ်းမရှိမြို့တော်မဟာတကြံမန်းတပ်နဲ့ပြည်လန်းပြည်သူရင်မြင်တွေကရန်ကုန်တိုင်းရေသပင်ပွဲတော်တွေကိုဒီကနေ့အကြိုနဲ့မနက်ပိုင်းကဖွင့်လှစ်ခဲ့ပါတယ်စစ်ကောင်စီရဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့တဲ့ဖွင့်ပွဲအခမ်းအနားတွေမှာလုံခြုံရေးတွန်းမြင်ထားတာကိုလည်းတွေ့ရပါတယ်။စုလေမြို့တော်ခမ်းမကရေကစားမန်းတပ်အနီးတစ်ဝိုက်မှာရေကစားတဲ့ကားတွေကလွဲလို့ပုံမှန်သွားလာတဲ့ကားတွေကိုမနက်ပိုင်းကနေညနေပိုင်းအထိသွားလာခွင့်မပေးဘဲပိတ်ထားပါတယ်။ရန်ကုန်မြို့မှာအခုနှစ်2023အတာတကြံပွဲတော်ကျင်းပဖို့အတွက်စစ်ကောင်စီဘက်ကမတ်လအလယ်လောက်ခရဲကစပြီးပြင်ဆင်ခဲ့တာပါ။မြို့တော်ခမ်းမမန်တပ်လမ်းလျှောက်တကြံအပြင်ပြည်သူရင်မြန်မှာလည်းတကြံမန်တပ်စီစဉ်ထားပါဗျ။ဒါပေမဲ့တကြံကားတွေရှောက်လေသူတွေတိတ်မရှိဘူးလို့ဒေသခံတွေကပြောပါဗျ။ရက်ကွက်လမ်းတွေထဲနှစ်တက်ကူအလှစတုဒီတာကျွေးမွေးတာနဲ့ခလင်းငယ်တွေရေကစားတာလောက်ပဲရှိတယ်လို့ရန်ကုန်မြို့ခံတဦးကပြောပါဗျ။တ
ကြံကျော်ကတော့ဒီဘက်မှာတော့တိတ်ပြီးရေပတ်ထွက်ကြတယ်ပါရင်ညာရောမရှိဘူးညီမလေးရဲ့။ဟိုလမ်းလေးမိသားစုစုတွေကကျွေးတာအဲအဲ့ဒါမျိုးတော့ပဲရှိတယ်ညီမလေးရဲ့။ကိုယ်ကိုယ်နေကြတာကြီးပဲ။ဒီတော့ဆိုင်ကြီးအိမ်ထဲမှာပဲနေနေတာ။ဒီနှစ်တကြံနဲ့ပြောပါလို့ခါတိုင်းနဲ့ဟိုတိတ်တိတ်ဆိတ်ဆိတ်နဲ့ဘယ်လိုဖုံးလဲ၆၆တွတ်တွတ်ပေါ့ညီမလေးရဲ့ဖြတ်သွားဖြတ်လာအဲ့ဒီမျိုး၆၆တွတ်တွတ်တိတ်တိတ်ဆိတ်ဆိတ်ပဲဖြစ်နေကြတာပေါ့။တချို့အလှူလေးပါလေးစုတွေကလေးကျွေးတဲ့အိမ်လေးပါလေးရောပဲစောင်းပေါက်တန်လေးပါလီအဲ့လိုပေးတာပဲရှိတယ်လေဖွင့်တာပဲရှိတယ်ဒီကျန်တဲ့ဟာတော့တိတ်တိတ်ဆိတ်ဆိတ်ပဲအိုးကောကောလာလာမရှိရဘူး
ရန်ကုန်မှာကိုဗစ်ကပ်ရောဂါမတိုင်ခင်2019ခုနှစ်ကတကြံပွဲတော်ကိုစီစီကကကျင်းပခဲ့ပါတယ်။အဲဒီနောက်ပိုင်းမှာကပ်ရောဂါနဲ့စစ်တပ်အာဏာသိမ်းလိုက်တဲ့အခြေအနေတွေကြောင့်တကြံပွဲတော်ကိုမကျင်းပနိုင်တော့ပဲပြီးခဲ့တဲ့2022ခုနှစ်မှာတော့စစ်ကောင်စီဘက်ကတကြံပွဲတော်ပြန်ပြီးကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းအဲဒီနှစ်ကရန်ကုန်တကြံဟာမစီကားခဲ့ပါဘူး။စစ်ကောင်စီရဲ့ဝင်ကြီးဌာနတွေအခြေစိုက်မျိုးဖြစ်တဲ့နေပြည်တော်မှာလည်းအခုနှစ်တကြံပွဲတော်ဖွင့်ပွဲကိုဒီကနေ့အကြိုနဲ့နေ့လယ်ပိုင်းမှာပြုလုပ်ခဲ့ပါတယ်။ဝင်ကြီးဌာနတွေကဌာနဆိုင်ရာဝန်ထမ်းတွေကိုတကြံတွင်းနေအိမ်ပြန်ခွင့်မပေးဘဲမဖြစ်မနေရေကစားဖို့တွန်းအားပေးထားတယ်လို့တချို့ဝန်ထမ်းတွေက VOA မြန်မာပိုင်းကိုပြောပါရယ်နေပြည်တော်မြို့တော်ဝင်မဟာတကြံမန်တနဲ့လမ်းလျှောက်တကြံတို့ကိုပြင်ဆင်ပေးထားပါရယ်ရှောက်လေသူကတော့တိတ်မရှိဘူးလို့ဒေသခံတွေစီကသိရပါရယ်ပြီးခဲ့တဲ့နှစ်2022ခုနှစ်တုန်းကလည်းနေပြည်တော်မြို့တော်ခမ်းမမှာရေကစားမန်တဆောက်လုပ်ခဲ့ပေမဲ့တကြံရက်တွေမှာရေကစားသူတိတ်မရှိဘူးလို့လဲဒေသခံတွေကပြောပါတယ်။တကြံပွဲတော်အစဉ်လာကြီးမားခဲ့တဲ့မန္တလေးမြို့ရဲ့အခုနှစ်တကြံအကြိုနေ့မှာတော့မန်းတပ်မှာဖျော်ပြနေချိန်မီးပြတ်ခဲ့လို့တချင်းတန်တဲ့အကအဖွဲတွေရပ်တန့်သွားတဲ့ဖြစ်ရဟာလူမှုကွန်ရက်ပေါ်မှာပြောစရာတစ်ခုဖြစ်နေပါတယ်။လျက်စစ်မီးပုံမှန်မရလို့အခက်တွေ့နေတဲ့မြန်မာနိုင်ငံမှာမန္တလေးမြို့ရဲ့တကြံမန်တပ်လည်းပါဝင်ခဲ့ပါတယ်။မန္တလေးမြို့ပေါ်နဲ့ကျုံးပတ်လယ်မှာလည်းရေကစားဖို့လေပတ်သူမရှိသလောက်ခြောက်ကပ်နေတယ်လို့ဒကြံအကျိုးနဲ့မြင်ကွင်းကိုဒေသခံတွေကပြောပါတယ်။ဒကြံရမနေအိမ်အပြင်မထွက်ကြပဲလမ်းမပေါ်တွေမှာတိတ်ဆိတ်နေတယ်လို့မန္တလေးဒေသခံတို့ကပြောပါတယ်
။မန္တလေးဒကြံအခြေအနေကတော့တိတ်ဆိတ်ငြိမ်သက်နေတာ။ဒီမဖွဲ့ရဘူးမမတို့ကဘယ်မှမပေါ်ဘူးလေ။
အစလာအားဖြင့်တကြံပွဲတွေကိုစီစီကကကျင်းပကြတဲ့မြို့ကြီးတွေမှာဒီကနေ့အကြိုနေ့မှာတကြံရေကစားသူတိတ်မရှိပဲခြောက်ကပ်နေတဲ့အခြေအနေဖြစ်ပါတယ်။စစ်ကောင်စီကသူ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြလိုတဲ့ဆန္ဒနဲ့ဒီနှစ်တကြံပွဲကိုစီကားစွာကျင်းပနိုင်မှုအစီအစဉ်နေပေမဲ့တစ်ဖက်မှာလည်းလက်တလောတိုင်းပြည်မှာကြုံတွေ့ရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်စစ်ကောင်စီကျင်းပတဲ့အတာတကြံပွဲတပိတ်မှောက်ကြဖို့လှုံ့ဆော်မှုတွေလည်းရှိနေတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကစလို့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူနောက်ဆက်တွဲအကြမ်းဖက်တိုက်ခတ်မှုတွေမကြာခဏပောက်ကွဲမှုတွေဖြစ်ပေါ်နေပါတယ်။ဒီကနေ့တကြံအကြိုနေ့မှာလဲလာရှိုးမျိုးကဗဟိုမန်တပ်အနီးမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့လို့သေဆုံးသူတွေနဲ့ဒဏ်ရာရသူတွေရှိခဲ့ပါတယ်ရှင်။